ထိုင်းနိုင်ငံတောင်ပိုင်းထိုင်းမြန်မာနယ်စပ်ရန်အောင်လူဝင်မှုကြီးကြပ်ရဲ့အချုပ်အခါမှာထိန်းချုပ်ခံရတဲ့လူရက်စစ်မြန်မာ600ဦးနေရက်ပြန်နိုင်ရတဲ့ဇန်နဝါရီလ20ရက်နေ့ကဆန္ဒပြခဲ့ပါတယ်။အဲ့ဒီလိုဆန္ဒပြပွဲပေါ်ပေါက်လာပြီးတော့နေရက်အကြာဇန်နဝါရီလ30ရက်နေ့မှာတော့မြန်မာတန်ယုံကတန်အရာရှိတွေဆွေးနွေးညှိနှိုင်းပြီးသူတို့ကိုတုံ့တောက်ခွဲပြီးတော့နေရက်ပြန်မှုပေးဖို့ ီးရဲ့အချုပ်ထောင်မှာရှိတဲ့ရာနဲ့ချီချီတဲ့လူရဲစေပြီးနေရမပြောင်းရသေးတဲ့မြမအစင်းသားတွေဟာဇန်နဝါရီလ28ရက်နေ့မနေ့မှာဆန္ဒပြခဲ့ကြပြီးတဲ့နောက်သူတို့ဟာနေရပြောင်းနိုင်ရေးအတွက်ဗန်ကောက်မြို့မြမတန်ရုံကအလုသမားတန်ရာရှိကစီစဉ်ဆောင်ရွက်နေပါတယ်အလုသမားတန်ရာရှိဦးတယောင်ကရနောင်းလာဝကအချုပ်ထောင်ကတာဝန်ရှိသူတွေဆန္ဒပြသူတွေကော့တောင်းမြို့ကတာဝန်ရှိသူတွေနဲ့ညှိနှိုင်းတိုင်ပင်ပြီးလူရဲစီတဲ့မြမနိုင်ငံသား600ကိုတုံးတုပ်ခွဲပြီးနေရပြန်ပို့ပေးမှဖြစ်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ
်မနေ့ကတော့အလုသမားဆိုင်ရာစစ်တမ်းမှာသူတို့ပညာရတာအဲဒီရောက်600ကျော်ဒီကွာကွာအလုပ်အခုပထမဆုံးအရင်ဆုံးတတ်တော့ရင်လုပ်မယ်ပြီးရဲ့အခါကျတော့အနဲ့တမ်းနဲ့ဒီအကုန်လုံးကိုပြန်ပြီးတော့ပို့ပေးသွားမယ်အဲဒီအထက်ကလူတွေနဲ့အကုန်လုံးဒီကနေ့တက်တက်ပြီးတော့ဟိုကျင်းတဲ့ပဲဆိုတဲ့အကြောင်းအဲအကျမ်းလေးတော့ကြည့်လိုက်ကျွန်တော်ကမှဘန်ကောက်မှာဟောက်ရံဆိုတော့သူတို့အတုံးနဲ့ကျွဲပြီးတော့ဗောနော်ဟိုဘက်ကလည်းဒီဒီကော်တောင်းမဲ့ဆမ်းမဲ့ပဲသူတို့ဆွေးနွေးထားပြီးပြီဆွေးနွေးပြီးတဲ့အတွက်ကြောင့်မလို့အခုတော့ပထမဆုံးဒုက္ခနေရဝင်းကျလာမသိဘူးပထမတစ်ဆုံးပြီးတဲ့အခါကျမှနောက်နှစ်ဆုံးကိုအဲ့လိုကိုဖတ်ပြီးတော့ဆွေးနွေးဗောနော်ဟုတ်တယ်အရှင်းသားတွေလည်းတရားကိုအရှင်းသားတွေလည်းဒီကနေ့ပတ်သက်ပြီးတော့ကျင်းတဲ့သူတို့အနေနဲ့ဟိုတောင်းဆိုလာကြတာတွေဥမာဟိုဘာလဲဟိုစာရွေးရေးတာတွေပါဘုံတော့ပြန်လဲရုပ်သိမ်းပြီးတော့ပြေးရတယ်ပေါ့နော်အာညာတော့သူတို့ပြန်ပို့ပေးမယ်ဆိုတော့
နောက်ဘက်ကအချုပ်ထောင်ထဲမှာရှိတဲ့မြန်မာ600တဲကမြန်မာ200ကျော်ကိုတော့ဖေဖော်ဝါရီလ2ရက်နေ့မှာစတင်လွှတ်ပေးပြီးနေရပြန်ပို့ပေးမှာဖြစ်တယ်လို့ဖေဖော်ဝါရီလ10ရက်နေ့နဲ့15ရက်နေ့မှာလဲနောက်ထပ်ကျန်နေသူတွေကိုဆက်ပြီးတော့ပို့ဆောင်ပေးမှာဖြစ်တယ်လို့လဲဆိုပါတယ်ထိမ့်သိမ့်ခံရသူအများစုဟာထိုင်းတောင်ပိုင်းအချင်းထောင်ကနေလွတ်ရစေလို့မြန်မာပြည်ကိုပြန်ဖို့အတွက်ရနောင်းလာဝကမှပြည်တော်ပြန်ဖို့စောင့်ဆိုင်နေကြပေမဲ့ရက်ရှည်ဆက်လက်ထိမ့်သိမ့်ခံနေရတာပါသူတို့တွေဟာကိုဗစ်ကပ်ဘေးကာလကစပြီးမြန်မာဘက်ကလက်ခံနိုင်တဲ့အရေအတွက်ပေါ်မူတည်ပြီးလူစုခွဲပြီးတစ်လကိုတစ်ချိန်နှစ်ချိန်ခန့်သာလူအကန့်အသတ်နဲ့ပြန်ဖို့ပြီးနေတာကြောင့်ကြဲကြာမှုတွေဖြစ်ပြီးအချုပ်ထောင်ထဲမှာ6လလောက်ထိဆက်ပြီးတော့နေထိုင်နေရပါတယ်ဒီအတွက်ကြောင့်လူရဲ့စိတ်နဲ့မြမာတွေဟာပြီးခဲ့တဲ့နှစ်ကလည်းဆန္ဒပြခဲ့ကြပြီးမှပြန်ပို့ပေးခဲ့တာတွေရှိခဲ့ပါတယ်အခုလည်းဆန္ဒပြမှုတွေဖြစ်ပြီးမှဒီလူတွေကိုအစုအဝေးနဲ့မြ мян ဆန်းဆန်းပြန်ပို့နိုင်ဖို့အတွက်စီစဉ်ခဲ့တာဖြစ်ပါတယ်ရှင်